ဟာမတ်စ်အဖွဲ့ကဖမ်းဆီးထားတဲ့လူ100ကျော်လွတ်မြောက်ရေးဆွေးနွေးချိန်ပူရအောင်ဂါဇာမြေပြင်ထိုးစစ်ကိုစိုင်းထားဖို့အမေရိကန်ကတိုက်တွန်းထားပေမဲ့ဂါဇာကမ်းမြောင်ဒေသကိုအစ္စရေးကတနင်္လာနေ့မှာလေကြောင်းကအကြိမ်300ကျော်တိုက်ခိုက်ခဲ့ပါတယ်။တနင်္လာနေ့မှာအသက်အရွယ်ကြီးသူအစ္စရေးနှစ်ယောက်ကိုထတ်လွတ်လိုက်တဲ့အတွက်ဖမ်းထားသူ100ကျော်အနက်ကဟာမတ်စ်ကလွတ်ပေးခဲ့တာ4ယောက်ရှိသွားခဲ့ပါပြီ။ဂါဇာမှာစစ်သွေးကြွတွေကနှစ်ပေါင်းများစွာတိစောက်ထားကြတဲ့မြောက်လိုင်းကောင်းတွေထဲမှာဖမ်းဆီးခံရသူတွေရှိနေတယ်လို့တချို့ကယုံကြည်ထားကြတာကြောင့်ညှိနှိုင်းဆွေးနွေးနေတာကိုချုပ်ထွေးသွားစေနိုင်ပါတယ်။ဒေတာတွေမိဖက်တွေရဲ့အကူအညီနဲ့အမေရိကန်ကသူတို့လွတ်မြောက်ရေးကိုအားထုတ်နေပေမဲ့အခုထိတော့ရလကကောင်းကောင်းမရသေးပါဘူး။ဖမ်းဆီးထားသူတွေကိုလွတ်ပေးပြီးမှစကားပြောနိုင်မယ်လို့အမေရိကန်သမ္မတဘိုင်ဒန်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဂါဇာနယ်စပ်မှာအစ္စရေးကတပ်သား3000ချထားပြီးမကြာမီမြေပြင်ထိုးစစ်ဆင်မဲ့လို့ကာကွယ်ရေးဝန်ကြီးယိုအပ်ဂဲလန်ကအရင်ပတ်ကပြောခဲ့ပေမဲ့ထိုးစစ်ဆင်မဲ့ရက်ကိုတော့မပြောခဲ့ပါဘူး။ဂါဇာမှာအခုထိလူပေါင်း 9,089 ယောက်တိအနည်းဆုံးသေဆုံးခဲ့ပြီး 15,283 ယောက်ဒဏ်ရာရရှိခဲ့တယ်လို့ပါလက်စတိုင်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။